ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နိုလင်းဟေစာဟာဒီကနေ့အင်္ဂါနေ့မှာမြန်မာနိုင်ငံကိုရောက်လာပါတယ်မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ရာဒူအတွက်ခန့်အပ်ခံရပြီး10လနီးပါးအကြာမှာမြန်မာနိုင်ငံကိုလာရောက်တာပါမနက်ဖြန်စစ်ကောင်စီအကြီးအကဲနဲ့တာဝန်ရှိသူတွေကိုတွေ့ဆုံမယ်လို့စစ်ကောင်စီပြောခွင့်ရက VOA ကိုပြောပါတယ်ဒါပေမဲ့လည်းဒေါအောင်ဆန်းစုကြည်အပါအဝင်တရားရင်ဆိုင်နေရသူတွေနဲ့တွေ့ဆုံခွင့်ပေးဖို့တော့အကန့်အသတ်ရှိတဲ့ကြောင်းစစ်ကောင်စီကပြောပါတယ်ဒီသတင်းအပြည့်အစုံကိုမတ်စုမုံကပြောပြပေးပါမယ်
ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နိုလင်းဟေစာရဲ့မြန်မာနိုင်ငံခီးစဉ်အတွင်းမှာတော့မြန်မာနိုင်ငံရဲ့စိုးဝါနေတဲ့အခြေအနေတွေနဲ့လက်တလောစိုးရိမ်မှုတွေကိုအဓိကထားဆွေးနွေးသွားမှာဖြစ်တယ်လို့နိုလင်းဟေစာရဲ့ခီးစဉ်နဲ့ပတ်သက်လို့ကုလသမဂ္ဂရဲ့ထုတ်ပြန်ကြေညာချက်မှာဖော်ပြပါရှိပါတယ်။စစ်ကောင်စီရဲ့ပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းကနိုလင်းဟေစာရဲ့ခီးစဉ်နဲ့ပတ်သက်လို့ VOA ကိုအခုလိုပြောပြပါတယ်
။ဒါဖြစ်ရှိပါတယ်ခင်ဗျာမနေ့ကမှကျွန်တော်တို့ဒီနိုင်ငံတော်အကြီးအကဲပါဝင်သက်ဆိုင်ရာတာဝန်ရှိသူတွေတွေ့ပါလိမ့်မယ်
။နိုင်ငံရေးအဝင်းဝိုင်းကပါဝင်ပတ်သက်သူတွေအရက်ဖက်အဖွဲ့အစည်းတွေနောက်လက်ရှိပြည်ပခါကြောင့်ထိခိုက်ခံစားရတဲ့အတိုက်ဝိုင်းနေနဲ့တွေ့ဆုံမယ်လို့ကုလသမဂ္ဂဘက်ကတော့သတင်းထုတ်ပြန်ထားပေမဲ့စစ်ကောင်စီဘက်ကတော့ခီးစဉ်အသေးစိတ်ကိုပြောဆိုခြင်းမရှိပါဘူးအထိမ့်သိမ့်ခံထားရပြီးတရားရင်ဆိုင်နေရတဲ့နိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်အပေါ်လက်စားမှုနဲ့နောက်ထပ်ထောင်ဒဏ်တွေချမှတ်ပြီးတော့နောက်တရမှာပဲနိုလင်းဟေစာမြန်မာနိုင်ငံကိုရောက်လာတာပါခီးစဉ်တွင်မှာဒေါအောင်ဆန်းစုကြည်အပါအဝင်တရားရင်ဆိုင်နေရသူတွေနဲ့တွေ့ဆုံခွင့်ပေးဖို့တော့မဖြစ်နိုင်ဘူးလို့ဗိုလ်ချုပ်စောမင်းထွန်းကပြောပါတယ
်ကျွန်တော်ကတော့ဒီတွေ့ဆုံနေတွေ့ဆုံတိုက်တဲ့သူတွေထဲမှာကျွန်တော်တရားဥပဒေအရရင်ဆိုင်ရတဲ့ညနဲ့တွေ့ဆုံနိုင်ဖို့ကတော့အကန့်အသတ်ရှိတယ်လို့ကျွန်တော်ပြောပြီးဖြစ်ပါတယ်အကျန်တဲ့တွေ့ဆုံနေတွေ့ဆုံတိုက်တဲ့သူတွေကတော့ကျွန်တော်တို့အစီအစဉ်ပေးမှဖြစ်ပါတယ်တွေ့ဆုံခြင်းမတွေ့ဆုံခြင်းကတော့သူတို့တော့မဟုတ်ပါ
ဘူးမြန်မာနိုင်ငံမှာဖြစ်ပျက်နေတဲ့အကြမ်းဖက်မှုတွေအားလုံးချက်ချင်းရပ်တန့်မှုနဲ့လူသားချင်းစာနာထောက်ထားမှုအကူအညီတွေပေးနိုင်ရေးကုလသမဂ္ဂဘက်ကတောင်းဆိုထားပါတယ်အထူးကိုယ်စားလှယ်ရဲ့ခီးစဉ်မှာတော့မြန်မာပြည်တွင်းကယိုယွင်းနေတဲ့အခြေအနေဖြေရှင်းရေးအပြင်တခြားအလေးထားစရာကိစ္စရပ်တွေကိုလည်းသူ့ကိုပေးအပ်ထားတဲ့လုပ်ပိုင်ခွင့်ဘောင်တွင်းကနေအဓိကထားလှုပ်ဆောင်မှုရှိပါတယ်လို့ကုလသမဂ္ဂဘက်ကပြောပါတယ်စစ်ကောင်စီဘက်ကတော့အချုပ်ချာအာဏာနဲ့အမျိုးသားအကျိုးစီးပွားကိုမထိခိုက်စေတဲ့ရှေ့ဆက်ဆောင်ရွက်ရမယ့်လုပ်ငန်းစဉ်တွေကိုလုပ်ကိုင်သွားမယ်လို့ပြောပါတယ်
။ကျွန်တော်တို့ရဲ့ရည်ရည်ချက်ဒီနိုင်ငံတကာနိုင်ငံနေလည်းပဲဖြစ်ဖြစ်နိုင်ငံတကာအဖွဲ့အစည်းတွေလည်းဖြစ်ဖြစ်အရာမိတ်ဆွေဖြစ်အောင်လို့ကျွန်တော်တို့ဒီမှချက်ထားပြီးဆောင်ရွက်လျက်ရှိတယ်။အဖက်ရဲ့တစ်ဖက်နိုင်ငံလည်းဖြစ်ဖြစ်တစ်ဖက်အဖွဲ့အစည်းတွေကသဘောထားတော့သူတို့သဘောထားအတိုင်းပဲဖြစ်လိမ့်မယ်။ကျွန်တော်တို့အနေနဲ့ကတော့ဒါလာတဲ့သူတိုင်းလာတဲ့ကိုယ်စားလှယ်တိုင်းကိုကျွန်တော်မြန်မာနိုင်ငံရဲ့အဖြစ်မှန်လေးရှင်းပြတယ်ပြောပြတယ်လက်ခံခြင်းမခံခြင်းကတော့သူတို့အပိုင်းပေါ့ကျွန်တော်တို့အနေနဲ့ကတော့ရခင်ရက်တည်ရက်တည်တိုင်းလည်းကျွန်တော်တို့မြန်မာနိုင်ငံရဲ့လက်ရှိအခြေအနေတွေကျွန်တော်တို့မြန်မာနိုင်ငံရဲ့အချုပ်အခြာအာဏာနဲ့အမျိုးသားအကျိုးစီးပွားကိုမထိခိုက်စေရေးရှေ့ဆက်လက်ဆောင်ရွက်ရမယ့်လုပ်ငန်းတွေကိုကျွန်တော်တို့လုပ်ငန်းစဉ်အားရတိုင်းလည်းဆေးဆက်လက်ဆောင်ရွက်တော့မှာဖြစ်ပါတယ
်ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နိုလင်းဟေစာကသူ့တာဝန်ယူပြီးတော့လာပိုင်းအတွင်းမှာပဲမြန်မာနိုင်ငံအတွင်းကပြည်ပခအခြေအနေတွေကပိုပြီးတော့မှဆိုးဝါးလာတယ်လို့ဘတ်ပေါင်းစုံကအကြက်တဲတွေကနေရအနှံ့ကြီးမားလာနေတဲ့အကြောင်းကုလသမဂ္ဂအထွေထွေညီလာခံကိုဂျွန်လာအတွင်းတော့ကအလွတ်သဘောတင်ပြခဲ့ပါတယ်မြန်မာစစ်တပ်ဟာအင်အားအလုံးကျွန်းဆက်လက်အသုံးပြုနေဆဲဖြစ်ပြီးအရက်သားတွေအပေါ်မှာအပြင်းထန်တိုက်ခိုက်နေတယ်လို့တိုင်းရင်းသားလူမျိုးစုဒေသတွေအတွင်းမှာလေကြောင်းကနေဘုံကျဲတိုက်ခိုက်မှုအပါအဝင်ထိုးစစ်ဆင်တိုက်ခိုက်နေတဲ့အကြောင်းတွေကိုလည်းတင်ပြပြောဆိုထားပါတယ်ဒါပေမဲ့လည်းနိုလင်းဟေစာရဲ့ဒီခီးစဉ်ကနေမြန်မာနိုင်ငံရဲ့လူခွေအခြေအနေတိုးတက်လာအောင်နဲ့စစ်ကောင်စီရဲ့ရည်တည်ချက်ကိုပြောင်းလဲအောင်တိမ့်သွင်းနိုင်ခဲ့မယ်ဆိုတဲ့မျှော်လင့်ချက်မျိုးတော့အကဲခတ်တွေချာမှမျှော်လင့်တာမျိုးမတွေ့ရပါဘူးရှင်